ောတာရှင်ပါခင်ဗျာ
NLD အစိုးရသည့်ဖွဲ့စည်းပုံဟာရှင်းလက်တဲ့သဘောရှိပြီးယုတ်တိတရားနဲ့ပြည့်စုံတယ်လို့ယူဆပါတယ်ဒါပေမဲ့အစိုးရလုပ်ငန်းတွေကိုပြန်ပြီးတော့စီးစစ်တဲ့အခါဌာနနှစ်ခုကိုသမရယုံအောင်ပို့သင့်မသင့်စဉ်းစားရဖို့လို့ရှိမှထင်ပါတယ်အဲ့ဒီဌာနနှစ်ခုကတော့ပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဌာနနဲ့ပြည်ထရေးဝန်ကြီးဌာနအောက်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးဌာနတို့ဖြစ်ကြပါတယ်မြန်မာပြည်မှာသဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းစောင့်ရှောက်ဖို့လိုတယ်ထိန်းသိမ်းစောင့်ရှောက်တာမရှိရင်သားစဉ်မီးစက်မဟုတ်ပဲမိမိလက်ထက်မှာကိုပဲပျက်စီးယိုယွင်းကုန်မယ်ဆိုတာတဖြည်းဖြည်းနဲ့အခုသိလာကြပါတယ်အရန်သစ်ပင်တွေခုတ်ရကသစ်တော်တွေပြုံးကုန်ပြီးတော့ရေတွေရှားလာခန်းလာပါတယ်လေဘရောင်းတောင်အရေးခင်းကစပြီးတတ်တုတူးရမှာလည်းပဲပတ်ဝန်းကျင်ကိုတပါတဲ့ထိန်းသိမ်းဖို့လိုတယ်ဆိုတာတွေ့လာကြပါတယ်နောက်အခါနိုင်ငံခြားငွေရင်းနှီးမြှုပ်နှံမှုများလာတာနဲ့အမျှစက်ရုံတွေထောင်လာတဲ့အခါမှာစွန့်ပစ္စည်းတွေနဲ့ညဉ့်ညမ်းတက်မှုအနေအထားကိုလည်းပဲတွေ့လာကြမှာဖြစ်ပါတယ်။မြန်မာပြည်မှာအခုဓာတ်မြေဩဇာနဲ့ပိုးသက်ဆေးတို့ရဲ့အာဏိသင်ကိုသိလာပြီးတော့ပိုးပြီးတော့သုံးလာကြပါတယ်။ဒါပေမဲ့စီကံမရှိကြပါဘူး။ရေပုံရအဖြစ်ပိုးသက်ဆေးဖျန်းထားတဲ့ဟင်းသီးရွက်ကို14ရက်ကြာမှရောင်းခွင့်ရှိပါတယ်။မြန်မာပြည်မှာကတော့အခုဆိုရင်အစီအတာမရှိဆေးဖျန်းပြီး2ရက်3ရက်အတွင်းမှာပဲရောင်းကြတော့အစိတ်တွေနည်းနည်းချင်းမျိုးသလိုဖြစ်နေပါတယ်။အမေရိကန်ပြည်ဟာဆက်မှုနိုင်ငံကြီးအနေနဲ့ပိုးသက်ဆေးအများကြီးပဲသုံးပါတယ်။တစ်နှစ်ကိုပေါင်ကျိန်သန်း 1,000 ကျော်ကီလို6သိန်းကျော်သုံးပါတယ်။ဒါပေမဲ့လို့ပိုးသက်ဆေးသုံးစာကို EPA လို့ခေါ်တဲ့ပတ်ဝန်းကျင်ကာကွယ်ရေး Agency Environmental Protection Agency ကပြဋ္ဌာန်းပြီးတော့ဘယ်လိုဖြန့်ဖြူးရမယ်၊ရောင်းရမယ်၊သုံးရမယ်ဆိုတာကိုလည်းပဲပြဋ္ဌာန်းပေးပါတယ်။အဲ့ဒီပိုးသက်ဆေးကိုလည်းပဲအများဆုံးပိုးသက်ဆေး General Use Pesticides နဲ့အတူက RUPS လို့ခေါ်တဲ့အကန့်အသတ်နဲ့သာသုံးခွင့်ရှိတဲ့ပိုးသက်ဆေး Restricted Use Pesticides လို့ခွဲထားပါတယ်။ RDPS ကိုသတ်မှတ်ထားတဲ့စီမင်းအတိုင်းလေ့ကျင့်ပေးထားသူသားစီမင်းအတိုင်းသုံးစွဲခွင့်ရှိပါတယ်။ EPA ကသတ်မှတ်ထားတဲ့အတိုင်းဌာနအသီးသီးကလည်းပဲကုတ်ကဲပေးရပါတယ်။အဲ့ဒီ EPA ကတော့သမရယုံအောက်မှာဖြစ်ပါတယ်။လူသဘာဝကအဆင့်တူချင်းဆိုရင်လေးစားမှုရှိနိုင်ပေမဲ့ဩဇာသိပ်ပြီးတော့မညောင်းပါဘူး။ဒါကြောင့်ဌာနတစ်ခုတည်းပိုးပြီးတော့ပတ်သက်လာရင်အဲ့ဒီလုပ်ငန်းတာဝန်ကိုသူ့တဲ့အစ်စ်မြင့်တဲ့ဌာနကိုတာဝန်ပေးလို့ရှိပါတယ်ဝန်ကြီးဌာနအများကလိုက်နာရမယ့်စီကံဆိုရင်အဲ့ဒီစီမင်းကိုဝန်ကြီးချုပ်ယုံဒါမှမဟုတ်သမရာယုံဒါမှမဟုတ်လဲသူတို့ဓာတ်ရိုက်ကိုကဲတဲ့အဖွဲ့ကသူတို့ရဲ့ကိုစားထုတ်ပြန်ကိုကဲလို့ရှိပါတယ်ဝန်ကြီးဌာနအများကလိုက်နာရမယ့်စီကံဆိုရင်အဲ့ဒီစီမင်းကိုဝန်ကြီးချုပ်ယုံဒါမှမဟုတ်လဲသမရာယုံဒါမှမဟုတ်ရင်သူတို့ကိုဓာတ်ရိုက်ကိုကဲတဲ့အဖွဲ့ကသူတို့ရဲ့ကိုစားထုတ်ပြန်ကိုကဲလို့ရှိပါတယ်။အလားတူပဲအခုပြည်ထောင်စုဝန်ကြီးဌာနအောက်မှာရှိတဲ့ GA လို့အတူကောက်ခေါ်လို့ရှိတဲ့အထွေထွေအုပ်ချုပ်ရေးဌာနဟာဗဟိုသာမကပဲတိုင်းနယ်ပြည်နယ်တွေကိုပါကင်တဲ့သဘောရှိပါတယ်။ပြည်နယ်တွေဟာအနည်းနဲ့အမြန်မိမိဘာသာကိုယ်ပိုင်အုပ်ချုပ်ခွင့်ရကြမှာဖြစ်ပါတယ်။ပြည်နယ်တွေရဲ့စန္ဒာကိုလစ်လျူရှုပြီးဗဟိုကညှိနှိုင်းမှုမရှိဘဲနဲ့လုတ်ပြန်ရင်မကြာခဏပြဿနာပေါ်ပါတယ်။ဝန်ကြီးဌာနအနေနဲ့လည်းပဲအတွင်းဝန်တွေတခြားအရာရှိကြီးတွေခန့်ရာတာဝန်ပေးရမှာလုပ်ငန်းအရာအသင့်တော်ဆုံးပုဂ္ဂိုလ်ကိုတာဝန်ပေးချင်တာဖြစ်ပါတယ်။အဲ့ဒါကိုပြည်ထရေးဝန်ကြီးဌာနကအသိအမှတ်မပြုဘဲနဲ့ဝါအမှုအရင်အကြောင်းဖြစ်စေတခြားအကြောင်းကြောင့်ဖြစ်စေသူခန့်ကျင်တဲ့သူကိုခန့်ရင်ပြဿနာပေါ်နိုင်ပါတယ်။ဒါကြောင့်လဲကမ္ဘာထုံးနှံဆင်လာအရာဌာနတွေဟာအဆင့်တစ်ခုအထိမိမိဘာသာခန့်ခွင့်ရှိပြီးအဆင့်မြင့်ယာဓုတွေကိုတော့သမရဘုံမဟုတ်ရင်လေဝန်ကြီးချုပ်ယုံအောက်မှာရှိတဲ့ဝန်ထမ်းအဖွဲ့ Civil Service Board ဒါမှမဟုတ်အလားတူဌာနကဂိုင်းပြီးတော့ညှိနှိုင်းပေးလို့ရှိပါတယ်အတွင်းဝန်အဆင့်ဆင့်နဲ့ညွှန်ကြားမှုချုပ်တို့ကတော့သမရဘုံမဟုတ်ဝန်ကြီးချုပ်ကိုယ်တိုင်ခန့်ပါတယ်တချို့နိုင်ငံတွေမှာတော့ဌာနအကြီးအကဲတွေခန့်နိုင်ဖို့အတွက်လွှတ်တော်ရဲ့သဘောတူညီချက်ကိုတော့မှရယူရပါတယ်အထွေထွေအုပ်ချုပ်ရေးဌာနကိုဗမာပြည်အနေနဲ့ပြည်ထရေးအောက်မှာထားတာရာဇဝင်ရှိပါတယ်ဗမာပြည်ကိုအင်္ဂလိပ်သိမ်းပြီးတော့အုပ်ချုပ်ရေးဝန်ထမ်းအလုံးဘယံကအဆင့်ဆင့်ကခန့်ပြီးသူရဲ့ကိုစားသူ့အတွင်းဝန်ကနေကိုကဲပါတယ်1922ခု23ခုနှစ်မှာဒါယာဂီအုပ်ချုပ်ရေးစနစ်စပြီးတော့ထွင်တော့ဥပဒေပြုကောင်စီဝင်2ယောက်ကအဲ့ဒီခေတ်ကဝန်ကြီးချုပ်လို့ခေါ်တဲ့ဝန်ကြီးဖြစ်လာပါတယ်တယောက်ကဌာန3ခုကိုကိုင်းတဲ့ပညာရေးဝန်ကြီးချုပ်ဖြစ်ပြီးနောက်တစ်ယောက်ကဌာန3ခုကိုင်းတဲ့သစ်တော်ရေးဝန်ကြီးချုပ်ဖြစ်လာပါတယ်အထွေထွေအုပ်ချုပ်ရေးကိုတော့ဘယင်ကံကပဲဆက်ပြီးတော့ကိုင်းပါတယ်1938ခုနှစ်မှာ62ဌာနအုပ်ချုပ်ရေးစပြီးတော့ထွင်လိုက်တော့ ICS နဲ့ BCS ပထမဒန်းနဲ့အလားတူအဆင့်တွေကိုဘယင်ကံကပဲဆက်ပြီးတော့ကင်ပါတယ်။ယာရုငယ်တွေကိုတော့ပြည်ရေးကိုလွှဲပေးလိုက်ပါတယ်။လွတ်လပ်ရေးရပြီးတဲ့အချိန်မှာ ဒီအစီအစဉ်တိုင်းဆက်ကင်ပြီးမဆာလာခင်မှာညွန်ကျုံတဲ့အလားတူအဆင့်တွေကိုနိုင်ငံတော်ကောင်စီကကင်ပြီးတော့ပြည်နယ်နဲ့ဆက်ဆံရေးကိစ္စကိုလည်းနိုင်ငံတော်ကောင်စီကပဲကင်ပါတယ်ဒါကြောင့်မို့ဖွဲ့စည်းပုံကိုပြန်ပြီးတော့ကြည့်တဲ့အခါပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးနဲ့ဝန်ထမ်းရေးရာဌာနတွေကိုသမရာယုံအောက်မှာထားသင့်မသင့်ဆိုတာစဉ်းစားဖို့လိုမယ်လို့ထင်ပါတယ်အဲ့ဒါလို့အစိုးရဖွဲ့စည်းပုံကိုပြန်ပြီးတော့စီစစ်တဲ့အခါမှာတဘာတဲ့စဉ်းစားဖို့လိုမှာကတော့နိုင်ငံဖွံ့ဖြိုးရေးကိုပိုးပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အခုလက်နေတဲ့လုပ်ငန်းဟာခွက်တွေကိုဖြည့်ဖို့စဉ်းစားဖို့လိုမယ်ထင်ပါတယ်အဲ့ဒါလို့ဖြည့်ဖို့ဟာခွက်တချို့ကတော့1စီးပွားရေးအဖွဲ့အစည်းတိုင်းမှာဥပဒေဌာနတွေထားဖို့2ဌာနတိုင်းမှာလုပ်ငန်းစီစစ်ရေးဌာနတွေထားဖို့3အချက်အလက်စုဆောင်ရေးဌာနဒါမှမဟုတ်ရင်အဖွဲ့ data center တခုတည်ထောင်ဖို့ ਨੇ 4အရရကုန်ကြစိတ်တွေကိုနှိုင်းယှဉ်လေ့လာတဲ့အဖွဲ့ပညာပိမှန် Institute of Case Studies တခုထူထောင်ဖို့ ਨੇ 5ကမ္ဘာကြီးဘာဖြစ်နေတယ်လဲဆိုတာလေ့လာတဲ့အဖွဲ့အစည်းတစ်ရပ်တည်ထောင်ဖို့အဲ့ဒီအဖွဲ့ကကမ္ဘာအခြေအနေကိုမပြတ်လေ့လာပြီးမြန်မာနိုင်ငံအတွက်အကျိုးရှိမဲ့လုပ်ငန်းတွေဖော်ထုတ်ပေးဖို့လို့ဖြစ်ပါတယ်။ပါမန်အားဖြင့်စဉ်းစားရင်ဒီဟာခွက်တွေကိုဖြည့်ဖို့လူအများကြီးထပ်လိုဝယ်ရှိပါတယ်။ဒါပေမဲ့လက်ရှိဌာနတွေကိုစီစစ်လိုက်ရင်မလိုတော့တဲ့ယာရုတွေအများကြီးထွက်လာနိုင်ပါတယ်။အရေးကြီးတာကဒီအဖွဲ့အစည်းသစ်တွေမှာစည်ရေးဝန်ထမ်းသိပ်မခန့်ပဲပညာရှင်ဝန်ထမ်းပိုးပြီးတော့ခန့်ဖို့ဖြစ်ပါတယ်။ရှေ့ပတ်ကြမှာပဲအသေးစိတ်ထပ်ပြီးတော့ဆွေးနွေးတင်ပြပါဦးမယ်။တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။